ယေရုရှလင်မြို့ကလွှတ်တော်ဆောက်အုံရှိမှာထောင်နေချီတဲ့အစ္စရေးနိုင်ငံသားတွေအစိုးရစာရင်းရဲတင်းငွေတွေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဂျာဟာဟာမတ်စ်တို့နဲ့စစ်ပွဲစတင်ခဲ့တဲ့အောက်တိုဘာလနောက်ပိုင်းအကြီးဆုံးလူမှုဆန္ဒပြပွဲလည်းဖြစ်ပါတယ်။ဟာမတ်စ်တို့လက်ထက်ကတာစင်နဲ့ချီတဲ့တစ္ဆကံလွတ်မြောက်ရေးအတွက်အပြစ်အခံရစရေးကိုသဘောတူလိုက်ဖို့နဲ့ရွေးကောက်ပွဲတွေဆော့ပြီးကျင်းပဖို့ဆန္ဒပြသူတွေကအစ္စရေးအစိုးရကိုတိုက်တွန်းတောင်းဆိုကြတာပါ။အော်တိုဘာ9ရက်နေ့ဟာမတ်စ်တို့တိုက်ခိုက်မှုကြောင့်လူထောင်100ဝန်းကျင်သေဆုံးပြီးတော့တစ္ဆကံ150ကျော်ဖမ်းသွားပြီးတဲ့နောက်အစ္စရေးပြည်သူတွေစီလုံးညှို့လာခဲ့ကြတာပါ။စစ်ရေးပဋိပက္ခတွေ6လထက်ရောက်လာချိန်မှာတော့စစ်ပွဲကိုအတော်များများကဆက်လက်ထောက်ခံနေကြပေမဲ့လို့ဖွင့်ကြီးချုပ်ဘန်ဂျမန်နာသန်ယာဟုရဲ့ဦးဆောင်မှုအပေါ်မှာတော့ပြန်ပြီးတော့သဘောထားကွဲပြားလာကြပါတယ်။ဖွင့်ကြီးချုပ်နာသန်ယာဟုကဟာမတ်စ်တို့ကိုအမြင့်ဖြတ်ချိန်မုံပြီးတော့တစ္ဆကံအလုံးပြန်လည်လွတ်မြောက်လာအောင်လုပ်မယ်လို့ကတိပြုပြောဆိုထားပေမဲ့အောင်မြင်မှုရဖို့ကတော့ခက်ခဲနေသေးပါ။ဟာမတ်စ်တို့ဖက်ကအကြီးအကျယ်ရှုံးနေနေတဲ့ဆိုပေမဲ့လက်ရှိအချိန်ထိမပြိုကွယ်သေးပါဘူး။နိုဝင်ဘာလအတွင်းတပတ်ကြာအပြစ်ခတ်ရစဲခဲ့တော့တစ္ဆကံတစ်ဝက်လောက်လွတ်လာခဲ့ပါတယ်။